ဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဖိနှိပ်ချုပ်ချယ်တဲ့လုပ်ရက်တွေနဲ့ဆက်နွယ်မှုနဲ့အီရန်၊ဆီးရီးယားနဲ့ယူဂန်ဒါနိုင်ငံတို့ကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတရားစင်ကြောကိုအင်တာနက်မှာပဲအမေရိကန်ကတန်ခတ်ပိတ်ဆို့မှုချမှတ်ပါတယ်။ဆီးရီးယားနိုင်ငံတွင်ရပ်သားပြည်အပေါ်ဓာတ်တုလက်နက်နဲ့တိုက်ခိုက်မှုမှာတာဝန်ရှိသူအဖြစ်ဆွတ်ဆွဲခံရတဲ့လီဒတ်အကြီးအကဲအရာရှိနှစ်ဦး၊နောက်ဆီးရီးယားလုံခြုံရေးနဲ့ထောက်လှမ်းရေးဆိုင်ရာအကြီးအကဲအရာရှိ၃ဦးတို့ကိုအမေရိကန်ကအရေးယူတန်ခတ်ကြောင်းကြေညာချက်မှာဖော်ပြပါတယ်။ယူဂန်ဒါရဲ့စစ်ထောက်လှမ်းရေးအကြီးအကဲဗိုလ်ချုပ်အဘယ်ခါဒီခိုကိုလည်းသူ့ကြီးကြပ်မှုအောက်မှာလူခွင့်ရေးချိုးဖောက်မှုတွေဖြစ်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့အမေရိကန်ကအရေးယူတန်းခတ်ပါတယ်။အီရန်ရဲတပ်ဖွဲ့ရဲ့အထူးတပ်ဖွဲ့တွေအကြမ်းဖက်မှုတံပြန်နှိမ်နှင်းရေးအထူးတပ်ဖွဲ့တွေနဲ့ဒီအဖွဲ့တွေကအကြီးအကဲအတော်များများအပါအဝင်အီရန်ရဲ့သဘောထားပြင်းထန်တဲ့ဘာစစ်ကြီးတုစေအဖွဲ့ရဲ့အကြီးအကဲကိုလည်းအမေရိကန်ကအရေးယူတန်းခတ်မှုအစီအစဉ်သွင်းပါတယ်။အရေးယူခံရသူတွေရဲ့အမေရိကန်တွင်ပိုင်ဆိုင်မှုတွေထိ ंछ ုပ်ခံရမှာဖြစ်ပြီးအကြမ်းဖက်အဖြစ်တော့အမေရိကန်တွင်အနေနဲ့တန်းခတ်ခံရသူတွေနဲ့ဆက်ဆံဆောင်ရွက်မှုကိုပါတားမြစ်ထားတာဖြစ်ပါလိမ့်ရှင်။